တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ28ရက်ဗုဒ္ဓနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိ Washington DC မြို့တော်ကနေလိုင်းနမီတာ19.25တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီ ကျွန်တော်ညံဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတအင်ဂျီရောပြန်ချိုင်းဌာနညင်ချိုင်းမှုကိုသမ္မတမဲဆိုဝဲကလာရုရှားနဲ့ဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့ TikTok ကုမ္ပဏီကနေ့တုန်းကစစ်ဆေးနေနေပါတယ်။ကုလသမဂ္ဂက Facebook တံခတ်တားမြစ်ထားတဲ့စစ်နေတဲ့ပစ္စည်းတွေကိုမြောက်ကိုရီးယားကတင်ပို့တဲ့နိုင်ငံတွေနဲ့မြန်မာနိုင်ငံလဲပေါဝင်ကြောင်းပြောင်းချင်သူတွေကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့တူချင်းညာပြေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။နိုင်ငံတကာရဲ့ဆွဆွဲမှုတွေပြင်းထန်နေတဲ့ရခိုင်ပြည်ပကကိုဖြည့်ရှင်းမှုဆိုရင်ဗဲလိုက်မှုကင်းတဲ့သတင်းသမားတွေကိုရခိုင်ပြည်နယ်တဲ့လွတ်လပ်စွာသတင်းယူခွင့်ရအောင်အစိုးရကကူညီဆောင်ရွက်တဲ့လို့အဖမ်းစည်းကံသတင်းတော့ကပြောကြပါတယ်
တို့ဒီလိုပြိပစအခက်ခဲတွေကိုဖြေရှင်းဖို့ဆိုလို့ရှိရင်တော့ဗန်လိုက်မှုကင်းတဲ့ကျွန်တော်တို့ဒီလွတ်လပ်တဲ့မီဒီယာသမားတွေကိုရခိုင်ပြည်နယ်မှာသွားပြီးတော့ဒီအောက်ခြေရာဖြစ်ပျက်နေတဲ့ကိစ္စတွေကိုနော
် Riders သတင်းတော့ကိုပါလုံးပြောကြသွားတာပါဒီအကြောင်းနဲ့အတူမကြခင်စတင်ထုတ်လွှင့်မဲ့ပုဂ္ဂလိကရုပ်တံလိုင်းတစ်ခုဖြစ်တဲ့မြေစီမ TV Channel လိုင်းရဲ့မိတ်ဆက်ပွဲနဲ့တရုတ်သမ္မတရဲ့တက်တန်းအကန့်အသတ်မရှိတိုးလိုက်တဲ့အပေါ်အမေရိကန်အစိုးရရဲ့အမြင် EU ဥရောပသမ္မတအဖွဲ့ဝင်တဲ့ဘယ်နိုင်ငံကဖြစ်လာမလဲစတာတွေကိုတင်ဆက်သွားမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်တူဖြစ်အချင်းတော်ချာအမှုထမ်းနေသူအင်ဂျီရောပြန်ချိုင်းဌာနညွှန်ကြားမှု Hope X ကိုသမ္မတရွေးကောက်ပွဲမဲဆွဲစဉ်ရုရှားနဲ့ဆက်နွယ်မှုကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီကမနေ့တုန်းကစစ်ဆေးခဲ့ပါတယ်။ဒါမှမဟုတ်အောက်လွှတ်တော်ထောက်လိုင်းကော်မတီရှိမှနိုင်တော်ချာမင်းမြတ်မှုတွင်73လချံအင်ဂျီရောမှာအမှုထမ်းခဲ့တဲ့ကိစ္စတွေကိုလွှတ်တော်မတ်တီကမင်းမြတ်နာကိုတော့ဖြေကြားဖို့ညှင်းဆန်သွားခဲ့တာပါ။ထရန့်မီသားစုရဲ့လူမှုဆက်ဆံရေးတာဝန်ခံဖြစ်သမီးဖြစ်သူအီဗန်ကာထရန့်ရဲ့အဝတ်ထည်လုပ်ငန်းတွေကိုကြောင်ညာရမှာတာဝန်ယူခဲ့ဖို့သူ Hicks ကနောက်ပိုင်းမှာတော့2016သမ္မတရွေးကောက်ပွဲအတွက်ထရန့်ရဲ့မဲဆွယ်စည်းဝေးအဖွဲ့မှာပါဝင်ခဲ့သူဖြစ်ပါတယ်။ Hicks ကသမ္မတရွေးကောက်ပွဲမဲဆွယ်လို့ရှာမှုတွေနဲ့ပတ်သက်တဲ့မိကုန်တွေရွေးကောက်ပွဲကာလကနေသမ္မတထရန့်စတင်တာဝန်ယူခဲ့ကာလကြားကကိစ္စရင်းနဲ့ပတ်သက်တဲ့မိကုန်တစ်ချို့ကိုဖြေကြားခဲ့ပေမဲ့အင်ဂျီရောမှာတာဝန်ယူခဲ့တဲ့အချိန်တွင်ဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့ဖြေကြားခဲ့ခြင်းမရှိဘူးလို့လည်းအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကဒီမိုကရက်တစ်တန်းကိုယ်စားလှယ်အဒမ်စကစ်ကပြောပါရယ်ကော်မတီဝင်ဒီမိုကရက်ကိုယ်စားလှယ်နောက်တိုးဖြစ်တဲ့ဒန်နီဟက်ကလည်းသမ္မတထရန့်ရွေးကောက်ပွဲအနံ့ရပြီးချိန်နဲ့တရားဝင်သမ္မတဖြစ်တာဝန်ယူခြင်းကြားကာလအတွင်းကကိစ္စတွေကိုမင်းမြန်ရမှာဖြည့်ချဖို့ညှင်းဆိုခဲ့ပြီးတဲ့အင်ဂျီရောမဟာပြည်ဝရေးရာကြီးကောင်စတီဗန်နိုနီတို့ညှင်းဆန်တဲ့လုပ်ရည်အဖြစ်နဲ့နှိုင်းရှင်ဝေဖန်သွားခဲ့ပါတယ်
။အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတူကရုရှားအနေနဲ့ဆီးရီးယားနိုင်ငံနဲ့အရှိအလဲပိုင်းဒေတာတချို့မှာမတီးမငြိမ်မှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်နေတယ်လို့စွပ်စွဲလိုက်ပါတယ်။အမေရိကန်လဲပိုင်းတိုင်းစစ်ဌာနချုပ်တမူဗိုလ်ချုပ်ကြီးဂျိုးဆက်ဖော်တယ်ကရုရှားဆွေးနွေးအနေနဲ့ကုလသမဂ္ဂမှာမနေ့တုန်းကပဲသဘောတူခဲ့တဲ့ဆီးရီးယားပြစ်ခတ်ရေးအစီအစဉ်ကိုလိုက်လို့မပေးဘူးလို့အမေရိကန်လွှတ်တော်အမတ်တွေကမနေ့ကထုတ်ပြောလိုက်ပါတယ်။ဗိုလ်ချုပ်ကြီးဖော်တယ်ကရုရှားအနေနဲ့ဒီဆီးရီးယားပြည်ပကအဆုံးတက်ရင်မှလုံနိုင်စွမ်းမရှိတာလားဒါမှမဟုတ်ဝင်မပါချင်တာလားဆိုတာရှင်းရှင်းပြောဖို့လိုနေပြီးသူတို့အခမ်းကဏ္ဍကြောင့်အခုမတီးမငြိမ်မှုတွေအကြီးအကျယ်ဖြစ်နေတာလို့သူစမိကြောင်ဆက်ပြောခဲ့ပါတယ်။ဆီးရီးယားနိုင်ငံပြည်ပကမှာရုရှားနိုင်ငံကဆီးရီးယားသမ္မတဘာရှာအယာဆက်ဘက်ကိုထောက်ခံပေးတာပြီးအမေရိကန်ကတော့ SDF လို့အတူခေါ်တဲ့အလေလက်သဘောရှိတဲ့သဘောအစုဆီးရီးယားဒီမိုကရေစီအင်အားစုဘက်ကိုထောက်ခံပေးတာပါလေဒီ SDF လက်နက်ကိုင်အဖွဲ့အနေနဲ့ IS Islamic စစ်သွေးကြောနှင်းနှင်းရေးအတွက်အမေရိကန်နဲ့ပူးပေါင်းလုပ်ကိုင်လာခဲ့ပေမဲ့ဆီးရီးယားဆိုရဘက်ကတော့ဆီးရီးယားနိုင်ငံအတွင်းချမ်းဖတ်တဲ့အဖွဲ့အနေနဲ့ဆက်သွယ်ရှိတဲ့အဖွဲ့အခုလိုတိုက်ခိုက်မှုတွေပြန်ဖြစ်စေတဲ့အဖွဲ့လို့ဆွဆွဲထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်သမက်လည်းဖြစ်ထိတ်တန့်အချံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဂျော့ကူရှနာရဲ့လူညိုရေးဆိုင်ရာကင်းလွတ်ခွင့်အစဉ်သံပတ်ချက်ကိုရှင်းချလိုက်ပါတယ်။လူညိုရေးဆိုင်ရာနောက်ကျောင်းရာဇဝင်ခင်းရှင်းကြောင်းအစဉ်တန်းရှင်းချခံရတဲ့အတွက်အစိုးရအစီအမံတာဝန်ရှိသူတွေကြားထိတ်တန့်လျှော့ချက်တွေကိုသိရှိနိုင်ခွင့်ခံတပ်ခံရတော့မှာပါ။ကူရှနာလူညိုရေးဆိုင်ရာနောက်ကျောင်းရာဇဝင်ခင်းရှင်းကြောင်းယာယီခွင့်ပြုချက်နဲ့အင်ဂျီရောမှာအလုပ်လုပ်နေတဲ့လက်ထောက်တွေမှာသူဦးပါဝင်ဖြစ်ပါတယ်။အင်ဂျီရောမှာယာယီခွင့်ပြုချက်နဲ့အလုပ်လုပ်နေသူတွေအားလုံးကိုလူညိုရေးဆိုင်ရာကင်းလွတ်ခွင့်ထိတ်တန့်လျှော့အစဉ်ကနေလျှော့ဝယ်အစဉ်ကိုရှင်းချခဲ့ကြောင်းလည်းဝါရှင်တန်နိုင်ငံရေးလောကအကြောင်းရေးသားဖော်ပြနေတဲ့ပေါ်လစ်တီကိုသတင်းဌာနကမနေ့ကပဲဖော်ပြလိုက်တာပါ။လ ဒီမခန်းနဲ့တရင်အမြင့်ရင်းမြစ်တွေတန်ကရရှိထားတဲ့ထိုက်တန်လေးဝတ်တရင်ချက်လက်တွေကိုတော့အစိုးရတာဝန်ရှိသူတွေအကန့်အသတ်နဲ့သာသိရှိနိုင်ကြရနိုင်ကြပါတယ်။ဒါမှမဟုတ်ထွန်းရဲ့သမီးရေကာထရန်နဲ့လက်ထပ်ထားတဲ့ကုရှနာနေနဲ့ကတော့ကုကာအမေရိကန်ထောင်လိုက်ဌာနတွေကဒါမှမဟုတ်နေ့စဉ်အစီအကံတင်ပြရတဲ့အရေးအကြီးဆုံးတရင်ချက်လက်တွေကိုတော့သိရှိခွင့်ရတာမှာမဟုတ်ပါဘူး။ဒါမှမဟ ဖို့တာဝန်ပေးထားကြောင်းလည်းသမ္မတကပြောဆိုထားပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ပါတီကြီးနှစ်ရက်ပေါင်းဥပဒေပြုလွှတ်တော်မှအဖွဲ့နဲ့ဒီနေ့တွေ့ပြီးတနက်ခိုင်ကြမ်းဖက်မှုပြဿနာဆွေးနွေးအဖြေရှာဖို့ရှိနေပါတယ်။အမေရိကန်ကျောင်းနှင်ပြစ်ခတ်မှုသမိုင်းတည်းအတိအပြောက်အများဆုံးတစ်ခုဖြစ်ခဲ့ရတဲ့ဖလော်ရီဒါကျောင်းနှင်ပြစ်ခတ်မှုမှာမတည်ပဲကြံနေခဲ့တဲ့ကျောင်းသူကျောင်းသားတွေသမ္မတထရန့်နဲ့တွေ့ပြီးစာသင်ခန်းနဲ့အခုပြောင်းရောင်းနေချိန်မှာဒီအကြမ်းဖက်ပြစ်ခတ်မှုအတွက်ဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုဒီကောင်းဆောင်တွေဝိုင်းဆန်းနာကြမှာဖြစ်ပါတယ်။အိမ်ပြည်တော်ပြောခွင့်ရအမျိုးသမီးကဒီဖလော်ရီဒါပြစ်ခတ်မှုတွေမှာတုံးခဲ့တာမျိုးစစ်မြေပြင်တုံးကြီးအတွဲလိုက်ဒရဇတ်ဖြစ်နိုင်တဲ့လက်နက်ဝယ်ခွင့်ဆိုင်ရာအနှိမ်ဆုံးသတ်မှတ်ချက်တိုးမြင့်ရေးကိုနည်းလမ်းတစ်ခုဖြစ်ထည့်သွင်းစဉ်းစားနေတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီပြောကွင်းရဆာရာဆန်ဒါစ်ကဒီနည်းကိုသဘောတရားအဖြစ်တော့ထောက်ခံမှုတွေရှိနေတယ်ဒါပေမဲ့ဒါကိုလက်တွေ့ဘလို့အကောင့်ထဲပုံမှန်နဲ့ဘလို့ပုံစံဖြစ်လာနိုင်တာကိုအဓိကဆက်ဆွေးနွေးရအောင်မယ်လို့ဆက်ပြောခဲ့ပါတယ်ဒါပေမဲ့လွန်ခဲ့တဲ့နှစ်ပတ်တုန်းကကျောင်းသူကျောင်းသားလေး14ဦးနဲ့လူကြီး3ဦးကိုပြစ်ဒဏ်ခဲ့တဲ့နီကိုလတ်စ်ခရုစ်3တဲ့စစ်မြေပြည်တုံးလက်နက်မျိုးကိုပိတ်ပင်ဖို့ကိုတော့အောက်လက်တော်ဥက္ကဋ္ဌပေါ်ရိုင်လည်းပါမယ်ဒီနေ့ဆွေးနွေးပွဲမှာထက်သင်းဆွေးနွေးပုံမရှိသေးပါဘူးအောက်လက်တော်တိုက်ခန့်ဒီမိုကရက်မတ်တွေအနေနဲ့လုံခဲ့တဲ့ဆယ်နှစ်ကျော်ကသက်တမ်းကုန်သွားတဲ့ဒီစစ်မြေပြင်တုံးလက်နက်ပိတ်ပင်တဲ့ဥပဒေပြန်အသက်သွင်းချင်ပေမဲ့အော်လစ်တာဥက္ကဋ္ဌရိုင်ရန်နဲ့ဆိုရပါတီရီပပ်ဘလစ်ကင်အမတ်တွေကတော့ဒီလက်နက်မျိုးလုံဝပိတ်ပင်တာမလုပ်သင့်ပဲဒီလက်နက်တွေကိုမရောက်သင့်သူလက်တွေထဲမရောက်အောင်သာတားမြစ်ဖို့လိုတယ်လို့ဆိုနေပါတယ်ခင်ဗျ
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံထုနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂကပိတ်ဆို့တံခတ်တားမြစ်ထားတဲ့စစ်ရဲနဲ့ပစ္စည်းတွေကိုမြောက်ကိုရီးယားကတင်ပို့တဲ့နိုင်ငံတွေနဲ့မြန်မာနိုင်ငံလည်းပါဝင်ကြောင်းကျွမ်းကျင်သူတွေပြောဆိုလိုက်ကြပါတယ်။ကုလသမဂ္ဂရဲ့တားမြစ်ချက်ကိုချိုးဖောက်ပြီးမြန်မာနိုင်ငံကိုပက်ထင်းတပ်မစ်ဆိုင်းတုံးစနစ်တင်ပို့ခဲ့တယ်လို့စီးရီးယားနိုင်ငံကလည်းပက်ထင်းတပ်မစ်ဆိုင်းတုံးနဲ့ဒါရုလက်နက်တွေတင်ပို့ခဲ့ကြောင်းမြောက်ကိုရီးယားဖို့တံခတ်မှုတွေကိုစောင့်ကြည့်ကဲခတ်နေတဲ့ကျွမ်းကျင်သူဖွဲ့ကအစိုးရကစားထုတ်ပြန်ရမှာပြောဆိုကြတာပါ။ရော့ကက်တုံးပစ္စည်းတွေမြေပြင်ကဝင်ပြစ်မစ်ဆိုင်းတုံးတွေနဲ့ပက်ထင်းတပ်မစ်ဆိုင်းတုံးတွေပါဝင်တမယူးချက်လက်နက်တွေမြန်မာနိုင်ငံကိုမြောက်ကိုရီးယားကတင်ပို့ခဲ့တဲ့ထောက်ထားတွေကိုကုလသမဂ္ဂဖွဲ့ဝင်နိုင်ငံတခုကတင်ပြထားကြောင်းလဲမနေ့နောက်ပိုင်းကထုတ်ပြန်လိုက်တဲ့စာမျက်နှာ200ရုပ်ပါဝင်တဲ့အစီရင်ခံစာကိုကိုကပီ AP သတင်းကဖော်ပြပါရယ်ဒီနေ့နဲ့တန်းွေမရောချဖို့ကုလသမဂ္ဂရဲ့ပိတ်ဆို့တံခတ်တားမြစ်ချက်ကိုရှောင်ရှားနိုင်အောင်မြောက်ကိုရီးယားမြန်မာနဲ့စီးရွေးနိုင်ငံတွေနဲ့ပက်ထင်းတံမစ်ဆိုင်းတုံးစနစ်တိစောက်မှုတွေမှာပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဥပဒေမဲ့တင်ပို့မှုတွေကြောင့်ပြည်ထောင်စုထဲ6လအတွင်းဒေါ်လာ300နီးပါးဝင်ငွေရခဲ့ကြောင်းလဲ AP သတင်းဌာနကဒီလဆန်းမှာပဲဖော်ပြထားတာပါအမည်ဖော်ပြမထားတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတခုကိုကူကားထားတဲ့ကျွမ်းကျင်သူတွေရဲ့အစီရင်ခံစာရဲမှာတော့မြန်မာနိုင်ငံကာကွယ်ဝင်ညီဌာနရှုတ်ထွေးနေတဲ့နိုင်ငံတကာလက်နက်အကြောင်းကိုကိုင်းရတဲ့ပတ်သက်မှုရှိနေစေဖြစ်ပြီးမြောက်ကိုရီးယားနဲ့ဆက်နွယ်တဲ့မစ်ဆိုင်းတုံးအစီအစဉ်တွေပြပကနေလိုအပ်တဲ့ပစ္စည်းတွေရရှိဖို့ကြိုးပမ်းခဲ့ကြောင်းလည်းဖော်ပြထားပါတယ်။နျူကလ িয়ার နဲ့ဆက်နွယ်တဲ့တမ်းမြစ်ပစ္စည်းတွေကို2012ခုနှစ်တုန်းကတင်ပို့ဖို့ကြိုးစားရမှာမြန်မာနိုင်ငံကဆိုမင်းထိုက်ကုမ္ပဏီကဝယ်သူဖြစ်လက်မှတ်ရေးထိုးထားတာတွေ့ရကြောင်းလည်းကုလသမဂ္ဂကျွမ်းကျင်သူတွေအရင်တုန်းကအစီရင်ခံခဲ့ဘူးပါတယ်။မြန်မာဆိုရတာဝန်ရှိသူတွေကတော့မြောက်ကိုရီးယားနဲ့ပုံမှန်တတ်မှန်ဆက်သွယ်မှုတွေသာရှိပြီးစစ်ပဆိုင်ရာဆက်ဆံနေမှရှိကြောင်းကုလသမဂ္ဂကျွမ်းကျင်သူဖွဲ့ကို2015ခုနှစ်တုန်းကပြောဆိုထားပါတယ
်။ကမ္ဘောဒီးယားနိုင်ငံမှာမချာသေးခင်ကဒီမိုကရေစီနောက်ပြန်ဆုတ်မှုတွေကြောင့်အမေရိကန်ကပေးနေတဲ့$1,000 8.3 တန်းကိုဖျက်တောက်လိုက်ပြီလို့အင်ဗီဒေါ်ကကြေညာလိုက်ပါတယ်။တနေ့ကနေ့ကကျင်းပတဲ့ကမ္ဘောဒီးယားထက်လက်တော်ရွေးကောက်ပွဲဟာကမ္ဘောဒီးယားလူထုရဲ့စစ်မှန်တဲ့ဆန္ဒကိုကူစားမပြုကြောင်းနဲ့ဒီထွက်လွန်စွာစိုးရိမ်မိကြောင်းအင်ဗီဒေါ်ပြောခွင့်ရဆာရာဆန်ဒါစ်ကမနေ့ကကြေညာချက်ထုတ်ပြောလိုက်တာပါ။အခုလိုအမေရိကန်ကူညီဆော့ချမှုတွေထဲမှာစစ်ဘက်နဲ့ရဲဘက်ထောက်ကူတွေပေါင်းပါတယ်ဒါပေမဲ့အမေရိကန်ကကူညီထားတဲ့ကျန်းမာရေးလျားစိုက်ပျိုးရေးမြေမြုံပိုင်းရှင်းလင်းနဲ့ကမ္ဘောဒီးယားပြည်သူတွေအတွက်အခြားအစီအစဉ်တွေကိုတော့ဆက်ပေးနေအောင်မှာဖြစ်တယ်လို့အင်ဗီဒေါ်ကဆိုပါတယ်ကမ္ဘောဒီးယားအစိုးရပြောခွင့်ရဖေးဆန်ဖန်ဘက်ကတော့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာပြောနဲ့အလုံမညီဘူး အမေရိကန်ရဲ့ချုပ်ချာအာဏာယက်တီမှုကိုနားလည်နိုင်ပေမဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့လည်းဒီမိုကရေစီရဲ့တစိုက်မမတ်ဆောင်ရွက်နေကြကိုသိဖို့လိုတယ်လို့ VOA ခမာဌာနကိုဖုန်းမက်ဆေ့ချ်နဲ့စာရေးပို့ခဲ့တာဖြစ်ပါတယ်။တနင်္ဂနွေနေ့ကမ္ဘောဒီးယားလွှတ်တော်အထက်လွှတ်တော်ယူကောက်ပွဲတွေမှာအာဏာရပါတီကပဲလုံးဝအပြတ်တန်နိုင်ခဲ့ပြီးမှအမေရိကန်ဆွေးရအနေနဲ့ဒီလိုအခြေအနေချက်ထုတ်ရတဲ့အကြောင်းအမေရိကန်ဆိုင်ရာကမ္ဘောဒီးယားသံမက်ချွန်ဘန်ရောင်းက VOA ခမာဌာနကိုဆက်ပြောခဲ့ပါတယ်ခင်ဗျာ
။ယူရနိုင်ငံအမေရိကန်ပြည်သူ့ရဲ့အကျိုးစီးပွားနဲ့ဒေသနဲ့ရေရှည်တည်ငြိမ်ရေးအတွက်ချင်းချောက်မှုတရားဖြစ်ကြောင်းကမ္ဘာ11ဒေသအမေရိကန်ကုကွေးစစ်ဌာနချုပ်အကြီးအကဲဖူချုပ်ကြီးဂျိုးဗော်တယ်ကအမေရိကန်လွှတ်တော်မှတ်တမ်းကိုသတိပေးလိုက်ပါတယ်။ယူရနိုင်ငံဟာဒေသတွင်းမှာမတည်ငြိမ်အောင်ဖန်တီးနေပြီးဤရဲ့ချင်းချောက်မှုခွင့်ရတရားလည်းဆက်လက်အားကောင်းလာနေမှာအမေရိကန်နဲ့လက်တွဲပတ်တည်ရဲ့အကျိုးစီးပွားတွေပေါ်ချင်းချောက်မှုတွေကြီးထွားလာနေကြောင်းသတိပေးပြောဆိုခဲ့တာပါ။
ပပူရနီဝီကီနီနိုင်ငံမှာတနင်္လာနေ့ကလှုပ်သွားခဲ့တဲ့အင်အားပြင်းမြင်ကလေးကြောင့်အနည်းဆုံး15ဦးသေဆုံးခဲ့ရပြီးနောက်ထပ်ထိခိုက်ပျက်စီးမှုတွေအတွက်ရေးပေါ်ရှာဖွေရေးတွေဆက်လုပ်နေကြပါတယ်။ပါကူရာမြို့တောင်ဘက်55မိုင်ကျော်ကွာမှာလှုပ်ခဲ့တဲ့ပြင်းအား9.5ရှိတင်းကလေးကြောင့်မြေပြိုမှုတွေနဲ့လက်စစ်တရားလိုင်းပြတ်ကျမှုတွေဖြစ်ကဒီပစိဖိတ်ဂျွန်းဒေတာတို့ရှောက်လမ်းတွေပြတ်ကုန်ပြီးကုန်းမြင့်အတွင်းပိုင်းဒေတာတွေနဲ့လည်းဆက်သွယ်ရေးလမ်းကြောင်းစူးစူးဝါးပြတ်တောက်သွားခဲ့ရပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေကျွန်တော်တို့တိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ပကအခက်အခဲတွေနဲ့နိုင်ငံတကာဆွဆွဲချက်တွေရဲ့ဒီကိစ္စရပ်တွေဖြေရှင်းဖို့အတွက်ပဲလိုက်မှုကင်းတဲ့မီဒီယာသမားတွေကိုရခိုင်ပြည်နယ်ကိုဆေလွတ်ပေးဖို့လိုအပ်တယ်လို့လက်ရှိအချိန်မှာရခိုင်ပြည်နယ်တွင်သတင်းမှန်ကိုအစိုးရကိုယ်တိုင်ရရှိဖို့ခက်ခဲနေတယ်လို့ဖန်စီကန်ရိုက်တာသတင်းတောက်တွေကပြောပါတယ်ရိုက်တာသတင်းတောက်တွေကိုဒီကနေ့6ချိန်မြောက်ရုံထုတ်စင်မှာပြောဆိုလိုက်တာပါတရားရုံးမှာကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မိခါကတင်ပြပါမယ်
ရိုက်တာသတင်းဌာနကမြန်မာသတင်းသမား2ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့2ဦးကိုရုံးထုတ်ဆစ်ဆေးတဲ့ဒီကနေ့မှာတရားလိုပြတက်တဲ့2ဦးကိုဆင်မေးခဲ့တာဖြစ်ပါတယ်။တရားခွင်ခေတ္တနားချိန်မှာရိုက်တာသတင်းတောက်ကိုဝါလုံးက VOA သတင်းဌာနကိုပြောဆိုခဲ့တာမှာတော့လက်ရှိရခိုင်ပြည်ပခအတွင်းမှာအောက်ခြေကနေသတင်းတင်ပို့မှုတွေအားနည်းနေတယ်လို့ထိန်ချန်တင်ပို့မှုတွေကြောင့်အစိုးရဘက်ကသတင်းမှန်ရဖို့ခက်ခဲနေတယ်လို့ဆိုပါတယ်ပေါ်ထုတ်ရမယ့်သတင်းတွေများစွာရှိနေပြီးသတင်းမှန်တင်ပြနိုင်မှုစ조사တာမှာအခုလိုဖန်ဆီးခံခဲ့ရတာဖြစ်တယ်လို့ကိုဝါလုံးကဆိုပါတယ်။လက်ရှိရခိုင်ပြည်ပခတွေမှာအခက်အခဲတွေနဲ့နိုင်ငံတကာကဆွဆွဲနေတဲ့ကိစ္စရပ်တွေဖြေရှင်းနိုင်ဖို့အတွက်သတင်းသမားတွေကိုလွတ်လပ်စွာတွားရောက်သတင်းယူခွင့်ပေးဖို့အစိုးရကိုဖန်ဆီးခံသတင်းတောက်ကိုဝါလုံးကအခုလိုတောင်းဆိုလိုက်ပါတယ်
။လက်ရှိအစိုးရကရရှိမှုအားနည်းပါပဲ။ပြန်ပြောင်းရမားတွေပေါ်ထုတ်တာမဟုတ်ဘဲနဲ့ဆိုလို့ဆိုင်တယ်အမှန်တရားနဲ့သတင်းချက်လက်တွေရရှိမှာမဟုတ်ပါဘူး။အဲတော့ကျွန်တော်ဒီကပြောချင်တာအခုလက်ရှိကျွန်တော်တို့ကျင်းထောင်ထဲမှာများစွာအချိန်တွေဖြုံးပြီးတော့တရားရင်ဆိုင်နေရတယ်ပေါ့နော်။အဲတော့ဒီလိုပြည်ပခအခက်ခဲတွေကိုဖြေရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့မီဒီယာရဲ့ဗန်နိုင်းမှုကင်းတဲ့ကျွန်တော်တို့ဒီလွတ်လပ်တဲ့မီဒီယာသမားတွေကိုရခိုင်ပြည်နယ်မှာသွားပြီးတော့ဒီအောက်ခြေရာဖြစ်ပျက်နေတဲ့ကိစ္စတွေကိုနော်မှန်မှန်ကန်ကန်တင်ပြပေးဖို့အတွက်ကိုအစိုးရအနေနဲ့အများဆုံးဆောင်ရွက်သင့်ပါတယ်။
ဖန်စီထိမ့်သိမ့်ခံထားရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမား2ယောက်ကိုအစိုးရကနိုင်ငံတော်လှုပ်ဝက်အဥပဒေနဲ့တရားစွဲထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသအတွင်းအကြမ်းဖက်မှုတွေနဲ့ပတ်သက်နေတဲ့အစီရင်ခံစာစာရွက်စာတမ်းတွေလက်ဝဲတွေ့ရှိတဲ့ဆိုပြီးပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ညကဖန်စီခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ဒီစာရွက်စာတမ်းတွေဟာတရားဝင်အများပြည်သူကိုဖော်ပြထားပြီးတဲ့အကြောင်းအရာတွေဖြစ်နေပြီးသတင်းစာတွေမှာပါဖော်ပြထားတဲ့အချက်တွေဖြစ်နေပါတယ်။ဒါအပြင်တရားခွင်အတွင်းအပြန်အလှန်မေးခွန်းထုတ်ရမှာတော့အမှုဖြစ်စဉ်တွေနဲ့ကွဲလွဲမှုတွေရှိနေတာတွေ့ရှိခဲ့ရတယ်လို့သတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေဦးတန်းစောအောင်ကဆိုထားပါတယ်။
စစ်ဘက်ကသူတွေကျွန်တော်ပြောလို့ပဲစင်ပန်းခံရတယ်ဆိုတော့ပုံစံမျိုးကတော့သူတို့ပေါ်ပေါက်တာပဲစပီးသမီးကတော့နော်ဒီကျိုးဝဲဆွဲဆွဲနေလို့ဒီနောက်ပြည့်မှာတွေ့ရဆိုပြီးတော့ခဏပါခဏဆိုရင်လည်းငါကျွန်တော်ပြောလို့ပဲကျိုးဝဲဆွဲဆွဲမှုဆိုတဲ့အကြောင်းအရာမျိုးအများကြီးကိုအကူကသတင်းစာတွေက ေးချာရှင်းလင်းပြပြီးသားကြောင်းကြပါပြီ
။အမှုနဲ့ပတ်သက်ပြီးစစ်ဆေးဖို့တင်ပြထားတဲ့တရားလိုပြတက်တေဟာ25ဦးရှိနေတာကြောင့်အခုလိုတက်တေတဦးချင်းစီကိုတရင်တစ်ပတ်စီခွာချင်းနေမယ်ဆိုရင်အားလုံးစစ်ဆေးပြီးစီးဖို့အတွက်ကကြာအောင်မဲ့သဘောရှိနေပါတယ်။တရင်တော့2ဦးဟာရဲတော်ဝင်ရှိသူတွေနဲ့ညသာစာရင်တွေ့ဆုံဖို့ထိတ်ကြားခံရပြီးရဲ့နောက်မှာတော့အဲ့ဒီချင်းဆူထားတဲ့ညမှာပဲဖန်စီခံခဲ့ရတာဖြစ်တဲ့အတွက်တမင်အကွက်ချဖန်စီခဲ့တာဖြစ်တယ်လို့ပြောဆိုနေကြပြီးဖန်စီခံထားရချိန်မှာလည်းအမှုနဲ့ပတ်သက်လို့ချင်းချောက်ဝန်ခံခိုင်းတာရှိခဲ့တယ်လို့ဖန်စီခံသတင်းတောက်တွေကတော့ဆိုထားပါတယ်။လာမယ့် match လ9ရက်နေ့မှာထပ်မံယုံချင်းခေါ်ယူစစ်ဆေးသွားဖို့ရှိပါတယ်ရှင်
။ view သတင်းတော်မိခရဲ့သတင်းပြပူချက်ဖြစ်ပါတယ်။အခုတော့ရုတ်တန်လိုင်းတဲ့မိတ်ဆက်ပွဲအကြောင်းကိုပြောပြပါမယ်။မြစီမာရုတ်တန်လိုင်းမြစီမာ TV Channel တရားဝင်မိတ်ဆက်ပွဲအခမ်းအနားကိုဖေဖော်ဝါရီလ29ရက်နေ့ကကျင်းပခဲ့ပါတယ်။မြမရုတ်မင်တန်ကြား MRTV ကတဆင့်အခမဲ့ထုတ်လွှင့်ပေးမဲ့ဒီရုတ်တန်လိုင်းအသစ်၅ခုအနေနဲ့ဈေးကွက်ထက်ကိုနောက်ကျပြီးမှဝင်လာတာဖြစ်တဲ့အတွက်ထိုးပေါက်ဖို့အခက်အခဲတွေရှိနိုင်တယ်ဆိုတော့သုံးသပ်မှုတွေလည်းရှိနေပါတယ်။အပြည့်စုံကိုတော့အခမ်းအနားမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြမှာပါ။
မြန်မာတန်တဲ့ရုပ်မြင့်တန်ကြားလိုင်းလုပ်ငန်းရဲ့လက်ရှိ MRTV Multi Channel Layout System နဲ့မှာ DVB-T2 စနစ်နဲ့ထည့်သွင်းမဲ့ရုပ်တန်လိုင်း၅လိုင်းကိုလုပ်ငန်းလုပ်ကံခွင့်ပြုလိုက်ကြောင်း2019ခုနှစ်ဧပြီလမှာကြေညာခဲ့ပြီးတဲ့နောက်အခုနှစ်ဖေဖော်ဝါရီလ18ရက်နေ့မှာတော့ရုပ်တန်လိုင်းအသစ်၅ခုနဲ့ MRTV တို့အကြားတရားဝင်လက်မှတ်ရေးထိုးခဲ့ကြတာပါ။များပြည်သူအတွက်အခမဲ့ထုတ်လွှင့်ပေးမယ်အဲ့ဒီရုပ်တန်လိုင်းအသစ်၅ခုတွေကပထမဆုံးစတင်ထုတ်လွှင့်မဲ့မြစီမရုတ်တန်လိုင်းမိတ်ဆက်ပွဲအခမ်းအနားကိုအင်္ဂါနေ့ကစမ်းကြောင်းမြို့နယ်မြင်းဒီကုန်းမှာရှိတဲ့ပြည်သူ့ရင်ပြင်စမ်းကြောင်းတာကွင်းမှာကျင်းပခဲ့တာမှာအဓိကဝန်ဆောင်မှုပေးမဲ့ရုတ်တန်အစီအစဉ်တွေကိုမြစီမမီဒီယာဂရုပရဲ့စီမံခန့်ခွဲမှုဒါရိုက်တာနဲ့အက်ဒီတာချုပ်ဦးစိုးမြင့်ကအခုလိုရှင်းပြပါတယ
်။အဓိကကျွန်တော်မြစီမ TV Channel ကကျွန်တော်တို့ Free to Air Digital Channel လူငယ်တွေနဲ့ကလေးတွေကိုကျွန်တော်တို့အဓိကထားတာပါ။ဘာဖြစ်လို့လဲဆိုတော့နိုင်ငံမှာလည်းအရေးကြီးတယ်။နောက်ပြီးတော့ကျွန်တော်တို့ကလူငယ်တွေနဲ့အထူးသဖြင့်တော့လူငယ်တွေအတွက်သူတို့ရဲ့ဗန်တီးမှုတွေသူတို့ရဲ့တီထွင်မှုတွေသူတို့ရဲ့ဥဆောင်မှုတွေကိုကျွန်တော်တို့ပံ့ပိုးမယ်နေရာပေးမယ်ပြီးတော့သူတို့ထုတ်ဖို့ကျွန်တော်တို့ပြသလို့ရအောင်လုပ်တယ်ဆိုတဲ့အနေထားပါ။နောက်တစ်ခုကဘာလဲဆိုတော့မြစီမာ TV Channel ကကျွန်တော်တို့ Mix Channel လို့ပေါ့entertainment ပါမယ်အထူးတွေဖြောပြမှုပါမယ်ပြီးတော့ infotainment ဖြစ်တဲ့သတင်းနဲ့ဖြောပြမှုကိုအထူးစပေါင်းထားတဲ့ဟာပါမယ်ပြီးတော့သတင်းပါမယ်မီဒီယာတီဆိုလို့ပြောလိုက်ရင်လူတော်များများသတင်းမီဒီယာအနေနဲ့သိတာပေါ့နော်အဲ့တော့သတင်းမီဒီယာတော့ပါမယ်နိုင်ငံရေးသတင်းစီးပွားရေးသတင်းပါမယ်ဒါပေမဲ့လည်းခုနကပြောတဲ့လူငယ်နဲ့ကလေးတွေကိုဘူးသူသားပညာပေးသူတို့အတွက်ဖန်တီးမှုတွေကိုဖော်ထုတ်ပေးတဲ့ entertainment ဖြောပြမှုတွေသတင်းနဲ့အချက်အလက်တွေဟာတွေကိုပေးတဲ့ channel ဖြစ်မှာပါ
တန်လွင်နိုင်ငံသားစွမ်းရည်မြင့်တင်ရေးအဖွဲ့စတင်တည်ထောင်သူတူဖြစ်သူဦးစောမင်းကျော်ကတော့ဈေးကွက်ထဲကိုနောက်ကျပြီးမှဝင်ရောက်လာကြတဲ့မြစည်းမရုတ်တန်လိုင်းအပါအဝင်ရုတ်တန်လိုင်းအသစ်၅ခုအနေနဲ့ဈေးကွက်ထဲကိုထိုးဖောက်ဖို့ကြိုးစားတဲ့နေရာမှာအခက်အခဲတွေရှိနိုင်တယ်လို့သုံးသပ်ပါတယ
်။ဟုတ်ကဲ့အခုလိုမီဒီယာအသစ်တစ်ခုပေါ်လာတာတော့ဒါဘာဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ကြိုးစားရမယ့်ကိစ္စပါပဲ။ဒါပြည်သူတွေအတွက် knowledge ရဖို့နားမျက်စိဖွင့်ပေးဖို့အတွက်မီဒီယာတစ်ခုအသစ်ပေါ်လာတာအင်မတန်ကောင်းတဲ့ကိစ္စပါ။ဒါပေမဲ့ကျွန်တော်တို့တစ်ခုစိုးရိမ်တာကအခုဆိုလို့ရှိရင်ဒီအစိုးရအသစ်လက်ထက်မှာဒီမီဒီယာ၅ခုပေါ့ပေါ့နော်ရုပ်တံအတွက်ချပေးလိုက်တယ်ဒါပေမဲ့တစ်နှစ်နီးပါးလောက်ရှိပါပြီသို့တော်လည်းသူတို့အခုမှစပြီးပထမဦးဆုံးနဲ့မျိုးစိမတာထွက်နိုင်တယ်ပေါ့အဲ့တော့တကယ်လဲစိုးရိမ်စရာရှိပါတယ်ဘာဖြစ်လို့လဲဆိုတော့ရှေ့မှာကျွန်တော်တို့ဒီဈေးကွက်ကိုရရှိပြီးသားပေါ့နော်နှစ်ပေါင်းများစွာရှေ့မှာတိဆောက်ထားပြီးသားမီဒီယာကြီးတွေရှိတယ်ရှိတဲ့အတွက်တိုးနိုင်မှမလားဆိုတဲ့စိုးရိမ်စရာလည်းရှိပါတယ်တစ်ဖက်ကမီဒီယာအသစ်တစ်ခုပေါ်လာလို့ဝမ်းသာတယ်တစ်ဖက်ကလည်းသူတို့အတွက်စိုးရိမ်ပါတယ်ဘာဖြစ်လို့လဲဆိုတော့အရင်ကြီးလဲများတယ်ဈေးကွက်ဝေစုရဖို့ကလည်းအတော်ခက်တယ်ပေါ့ဥပမာအဖြစ်ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်မြမတန်ရှိတဲ့ MRTV 4ရှိတယ် Skynet ရှိတယ်အဲ့တော့ကျွန်တော်နိုင်ငံရဲ့ဈေးကွက်အနေထားနဲ့ကအဲသူတို့ကအတော်လေးထဲထဲဝင်ဝင်စီးထားပြီးဖြစ်တဲ့အတွက်နောက်ထပ်ဈေးကွက်ရဖို့ဆိုတော့အတော်လေးတော့ခက်တယ်အဲ့တော့မြမတက်တက်ဖြစ်ပါစေလို့တော့ဆုတောင်းရတာပေါ့နော်ဒီအစိုးရအနေနဲ့မူဝါဒပိုင်းရသော်လည်းကောင်းဥပဒေပိုင်းရသော်လည်းကောင်းမြမတက်တက်နဲ့အားလုံးညီညီမျှဖြစ်အောင်လုပ်ပေးနိုင်မယ်ဆိုရင်ဒါပို့ပြီးတော့ဟိုအသိဝင်လာတဲ့မီဒီယာတွေတွေပို့ပြီးတော့အဲကောင်းမယ်လို့ထင်ပါတယ်
ဒီစီမံမီဒီယာဂရုပရဲ့စီမံခန့်ခွဲမှုဒါရိုက်တာဦးစိုးမြင့်ကလည်းဈေးကွက်ကိုထိုးဖောက်နိုင်ဖို့စင်ခေါ်မှုတွေအများကြီးရှိတယ်ဆိုတာကိုမျှော်လင့်ထားပါတယ်။ဒီစီမံအပြင်တခြားမြမအတန်ကနေထုတ်လွှင့်ပေးမဲ့ရုပ်တန်လိုင်းလေးခုကိုလက်ပတ်လှုပ်ဆောင်ပေးမဲ့ကုမ္ပဏီတွေကတော့ DVV Multimedia Group Company Limited, Fortune Broadcasting Company Limited, KMA Telemedia Holding Company Limited နဲ့ My Multimedia Group Company Limited တို့ဖြစ်ကြပါတယ်။ဒီမိုကရေစီစနစ်အောင်မှာကျင့်သုံးတဲ့ဈေးကွက်စီးပွားရေးသဘောအရဈေးကွက်ထဲမှာပြန်ဆန်မှုများလေစ ဆာတုံးသူအများပြည်သူအတွက်ရွေးချယ်စရာများပြီးစေနှုန်းတက်တာလေးဖြစ်ပေမဲ့လည်းလက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့စနစ်ဟာစစ်မှန်တဲ့ဈေးကွက်စီးပွားရေးလမ်းကြောင်းပေါ်မှာရှိနေတယ်လို့မဆိုနိုင်သေးပါဘူး။ဒါကြောင့်လည်းလက်ရှိမှာရုပ်တန်လိုင်းလောကကပြန်ကြားရေးဌာနလက်အောက်ခံမြန်မာအတန်နဲ့ရုပ်မြင့်တန်ကြားဌာနအပါအဝင်ခေတ်ဆက်ဆက်ကအစိုးရနဲ့အဆင်ပြေတဲ့မီဒီယာကုမ္ပဏီကြ င်အနေကြီးမှမှုကြောင့်အခုအသစ်ထုတ်လွှင့်မဲ့ကုမ္ပဏီတွေအနေနဲ့သူတို့ရေရှည်ရပ်တည်နိုင်ရေးအတွက်ကြော်ညာကိုအားထားရမှာဖြစ်ပါတယ်။ဒါကြောင့်လည်းသူတို့အနေနဲ့ဘလောက်အထိကြာကြာတောင့်ခံထားနိုင်မလဲ။အများပြည်သူအနေနဲ့အခမဲ့ရုပ်တံလိုင်းတွေကိုဘလောက်ခံစားကြည့်ရှုနိုင်ကြမလဲဆိုတာကတော့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင်ဗျာ။
ကူဇော်ဝင်းလိုင်းရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဒီလိုမြန်မာသတင်းတွေထုတ်လွှင့်ပြီးအခုတခါတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်။တရုတ်သမ္မတရာဒူးတောင်ဝန်ထမ်းဆောင်တဲ့နှစ်ကာလကိုအကန့်အသတ်မထားဖို့တရုတ်နိုင်ငံရဲ့အဆိုပြုချက်ဟာသူ့ရဲ့ပြည်တွင်းရေးသားဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ဒီအဆိုပြုချက်အပေါ်တုတ်ပြန်ချက်တွေကိုစူးစီးတင်ပြထားတဲ့ VOA သတင်းနောက်ဘေဂော်လိုရဲ့သတင်းလွှာကိုတော့ကူအောင်ကပြောပြမှာဖြစ်ပါတယ်။
တရုတ်သမ္မတရာဒူးတောင်ဝန်ထမ်းဆောင်မှုနှစ်ကာလအကန့်အသတ်မရှိထားဖို့တရုတ်ကွန်မြူနတီပါတီကအဆိုပြုလိုက်ပြီးတဲ့နောက်ဘရင်ကြီးရှီဆိုပြီးလှောင်ပြောင်ကြတဲ့ဓပုံတွေစာရီကိုတရုတ်လူမှုကွန်ရက်ကနေအာဏာပိုင်တွေကဖယ်ရှားလိုက်ပါတယ်။ရုတ်တရက်ကြားသိလိုက်ရတဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးလူအတော်များများကလည်းနားလည်ခံမရခက်နေတာပါ။အဲ့ဒီထဲမှာတရုတ်နိုင်ငံသားဂန်လည်းပါပါတယ်
။ကျေးဇူးတင်ပါတယ်ဆူဖေးသာ
။သမ္မတရှီကျင်းပင်ဟာဒီလိုရာဒူးအတွက်အသင့်တော်သူဖြစ်တယ်လို့အားလုံးကထင်ရင်တော့ဒီပြင်ဆင်ချက်ကိုကျွန်တော်သဘောကျပါတယ်။
ဒီလိုပြောင်းလဲမဲ့ကိစ္စဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးဖြစ်တယ်လို့အိမ်မီတော်ပြောခွင့်ရဆရာဆန်နတ်စ်ကပြောပါရယ်နိုင်ငံသားကြီးဌာနကလည်းအမေရိကန်နိုင်ငံသားကြီးမူဝါဒနဲ့ပတ်သက်လို့အခုလိုရှင်းပြပါရယ်ပြောခွင့်ရဟဲတာနျူဝက်က
We believe that strong institutions are more
ကောင်းဆောင်တူချင်းကဥဆောင်တာထက်အဖွဲ့အစည်းတရက်အနေနဲ့ဥဆောင်မှုကပိုအရေးကြီးတယ်လို့ယုံကြည်ပါတယ်။လူအခွင့်အရေးနဲ့ဒီမိုကရေစီနေလာအရာအုပ်ချုပ်မှုဟာအမေရိကန်နိုင်ငံခြားရေးမူဝါဒရဲ့အခြေခံကျော်ရွဖြစ်ပါတယ်။ဒီအချက်ဟာတည်ငြိမ်မှုလုံခြုံမှုနဲ့လူမှုအသိုင်းအဝိုင်းလက်ပတ်မှုအတွက်လိုအပ်တဲ့အခြေခံအချက်ဖြစ်လို့ပါ
။အခုသတင်းပတ်စောပိုင်းကသမ္မတဒေါ်နယ်ထရမ့်မှာသမ္မတရှီကိုချီးမွမ်းပြောဆိုခဲ့ပါသေးတယ
်။ I think that President
သမ္မတရှီဟာတမူထူးခြားတဲ့ခေါင်းဆောင်တစ်ယောက်ပါ။နော်ကိုရီးယားအရေးနဲ့ပတ်သက်ပြီးကျွန်တော်တို့ကိုသူကူညီနေတာပ
ါအခုလိုပြောလိုက်တာဟာတရုတ်နိုင်ငံမှာဒီမိုကရေစီထွန်းကားရေးအားပေးခဲ့တဲ့အမေရိကန်တွေရဲ့အစဉ်လာနဲ့ဆက်ညီမဲ့ဖြစ်တယ်လို့အကြေကတွေကထောက်ပြပါရယ်မူဝါဒရေးအကြံပေးအဖွဲ့ Atlantic Council ကChristine Wood က
I don't think that President Trump
ဘယ်အားလုံးနဲ့ပတ်သက်ပြီးသမ္မတ Trump အနေနဲ့လူသိရှင်ကြားဝေဖန်မှုလိုတယ်လို့မထင်ပေနဲ့တရုတ်နိုင်ငံရဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သမ္မတရှီကိုပုံကိုရေးအရာဝေဖန်တာမျိုးမဟုတ်ဘဲတရုတ်ရဲ့ရည်တည်မှုအပေါ်ကိုပြောဆိုနိုင်တယ်လို့ထင်ပါတယ
် Trump မှာသူအာဏာရလာကလေးကအာဏာရှင်ခေါင်းဆောင်တို့အပေါ်သဘောကျချိန်နှစ်သက်ကြောင်းထုတ်ဖော်ပြသဘူးပြီးဒီမိုကရက်တစ်အစိုးရမဟုတ်သူတွေအပေါ်ဝေဖန်တာလည်းတိတ်မလုပ်ပါဘူးဒါပေမဲ့လည်းမကြခင်မှာတရုတ်နိုင်ငံကသွေးငုံပြေကုန်တွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေကိုအမေရိကန်အနေနဲ့ကြီးညာဖို့ရှိလာနိုင်တာကြောင့် Trump နဲ့တရုတ်နိုင်ငံဆက်ဆံရေးမကြခင်မှာပြောင်းလဲလာနိုင်ပါတယ်ခင်ဗျာ
ကိုအောင်ပြောပြခဲ့တာပါအခုတော့ဥရောပဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါအနောက်ဘော်ကန်နိုင်ငံတချို့အနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်တည်ဖြစ်လာဖို့နောက်ထပ်9နှစ်လောက်မှာအသင့်ဖြစ်လာနိုင်တယ်လို့ဥရောပသမဂ္ဂကပြောပါတယ်အခုလိုအသင့်ဖြစ်နိုင်ဖို့ဒီနိုင်ငံတွေမှာပြုပြင်ပြောင်းလဲမှုတွေကြီးကြီးမားမားလုပ်ဖို့လိုနေပြီးသူတို့ကိုဥရောပသမဂ္ဂရဲ့ထယ်သွင်းရေးလုပ်ငန်းစဉ်ကလည်းနှစ်တည်နဲ့ချီရပ်သွားလိုက်ပြန်ဆလိုက်နဲ့ဖြစ်လာခဲ့တာပါ VOA သတင်းတော့ Henry Richwell သတင်းပေးပို့ထားတာကိုကိုဝင်းမင်းကတင်ပြပါမယ
်ဟုတ်ကဲ့ပါ2025ခုနှစ်မှာဒီဒေသတွေကဆာဗီးယားနဲ့မွန်တီနီဂရိုနိုင်ငံတွေ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်လာနိုင်ခြေရှိနေချိန်မှာဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလိုဂျွန်ကာကဒီဘောကန်နိုင်ငံတွေကိုအဖွဲ့တဲ့သွင်းရေးမဟာဗျူဟာသစ်ကိုအခုလိုကြေညာလိုက်တာပါ
2025
ခုနှစ်ဆိုတာကတော့ကြိုတင်သတ်မှတ်ထားတဲ့အချိန်မှာဒါကအားပေးခြင်းတဲ့သဘောပါပဲအဲ့တော့ဒီနိုင်ငံတွေအနေနဲ့ EU လမ်းကြောင်းကိုလိုက်နိုင်ဖို့ကြိုးပမ်းလုပ်ကြမှာပေါ့နော်အဆုံးဖြတ်တော့လုပ်ပေးရမှာပါဒီအနောက်ဘောကန်နိုင်ငံတွေကို EU ကတိုးချဲ့လက်ခံမလားလက်မခံဘူးလားပေါ့လေကျွန်တော်သဘောကတော့သတ်မှတ်ထားချက်တွေနဲ့ပြည့်စုံတဲ့အချိန်ကြာရင်ဒီအနောက်ဘော်ကန်နိုင်ငံတွေကိုဥရောပသမဂ္ဂအဖွဲ့ဝင်တွေဖြစ်လာစေချင်ပါတယ
်။ဥရောပသမဂ္ဂအနေနဲ့ဒီဘော်ကန်6နိုင်ငံဖြစ်တဲ့ဆာဗီးယား၊မွန်တီနီဂရို၊အယ်ဘေးနီးယား၊ဘော့စနီးယား၊ကိုဆိုဗိုနဲ့မက္ဆီဒိုနီးယားနိုင်ငံတွေရဲ့ EU အဖွဲ့ဝင်ဖြစ်ဖို့လိုလားမှုကိုပြန်အားပေးလိုက်ခြင်းကရွှေပြောင်းဒုက္ခသည်တွေဝင်လာမှုပြဿနာနဲ့ရုရှားရဲ့အာဏာပြန်တည်ဆောက်လာခြင်းနဲ့တိုက်ဆိုင်နေက EU ကိုလည်းပြန်အားကောင်းရေးအတွက်ကြိုးပမ်းနေခြင်းနဲ့တိုက်ဆိုင်နေတယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒီတိုင်းနိုင်ငံ Saimiri Tagduga, Pamaka James Kalinsega.
A popular level, Russia is commanding a lot of attention.
Rashaning and Inet, the Channing and Ria Sivizamuri, Liza Murine, the Bojamuri, Nyai Yalaniwari. Daga de Gegu Suins the other John Timari. Turkey Nangale, Di Dirarema, Argonaniwari. Turkey Ne Uyoba Tamaga Ja, Machimene, Dema Murigale, Dulani, or Puru Suins Yawa. Tugale, a coup Dirarema, Puin Pala nearly.
A coolo Tima. EU Bagaro, a poor MP, Lua Chadri Pite, TIE Mandai Lula Quin, the media Lula Quine, Yazu Pimu, Nene, Sawyer Murego, Tat Tonsu Tabare, Debo, Pamoka, Gal, and Sega Sati.
We've seen the backsliding, if you like.
Hungary Ru, Polanugu, Kulumu, Sansetti, Messuin, Majagin Nidri Dema, Nopian Sola Niari, Twiniari. Dapi EU yet could do Zigua, Palu Lepa, Nirane, Padalu, the Gave, Zibar, Sipani, Joniawa,
Tiniama. Adika Totana, the Kugaro, Yugoslavia, and Nangam, to Quebi, Naupai, Petipakari, Sachaniraba, Tigre Lagave, Savia Nangedama to Lucian Kangiabare, Dabi, Savia Nangale, Kusuvo, Lula Yego, Timatipo, Ninsu Nizeva, Tipitipaka, Chonyan Yeha, EU Poem, Tenaimbo, Diga Luacha, the Kup, Chenejima, Kusuvo, Tamara Hashim, Tachiga, Machagin, Tutamuri, Shinambo, Nolin, Tari, Lugulu, Sovare.
Ya Pai Lilo, Yedreba Pai Lilo, Lava Lilo, Dwajanom Biojibo, Dame Geno Timare, Natalse Shukune Dragaro, Sompia Biame Niba, Dama Moino, Now Sezune Chibi, Dibetanari, Sabi Tania Leni Mali.
Uyoba Tamaga Pagale, Agulu Tutamuyabo, EU Provinci, Melo Alma, Savia Suyago, Sesa Nabu, Nolin Tabare. Pamoka Galin Segale.
The closer you bring Serbia to the Europe.
Saviagu, Yoba Tamaga Nagu, Pupang Lu Swesau Nilili, Pukaula Nilili Ware.
Tekero, EU Gani, Pitin Nanga, Shinema Trapu Piensinejima, EU Pian Switi Launa Bu Dwe, Agulu, Juba Nira Lule, Tonta Mure, Shinivarekna.
Go women to die it up, Chibarekna. Utonoro told me that radio season, BB Jimave, Vue Mima Wanga Tinseme, Yotan TV season ago. ညခုနှစ်နိုင်နေခုနှစ်နိုင်ွယ်အထိအေရှာဆက်7ဂျူရူကနေဖမ်းယူရှူစားနိုင်ပါတယ်ည9နိုင်နေဆက်နေအထိတင်ဆက်မဲ့ဗီအိုအေးအစီအစဉ်မှာတော့ဥကျော်စံသားရဲ့မြန်မာရေးတုံးသက်ချက်နဲ့တပတ်တွင်အားကစားကဏ္ဍကိုနားဆင်ရမှာပါဥရောဂျန်နေတဲ့အချိန်အတွင်းမှာဇင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတတော်နဲ့ထွက်ရလက်တော့တူဖြစ်ချင်းတော်ချာမှုထမ်းနေသူအင်ဂျီရိုပြန်ချိုင်းဌာနညွှန်ကြားရေးမှုဟော့ပစ်ကိုသမ္မတရွေးကောက်ပွဲမဲဆက်စဉ်ရုရှားနဲ့ဆက်နွယ်မှုကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီကမနေ့ကစစ်ဆေးပါတယ်ဒါပေမဲ့အလို့တော်ထောက်လိုင်းကော်မတီရှင်းမှနိုင်တော်ချာမြင်းမြတ်မှုတွင်စသုံးလာချာအင်ဂျီရိုမှာအမှုထမ်းငယ်ကိစ္စတွေကိုလွှတ်တော်မတ်တီကမြင ငံကုထားရှိပိုင်းမှာအကူအညီပေးနေတာတွေကိုအတိုက်ခံသဘောနဲ့ကဟန်တာနေပြီးလူတွေမထွက်ခွာနိုင်အောင်လဲတားဆီးနေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။2013ခုနှစ်ကစလို့အစိုးရတပ်တွေဝန်းရံထားတဲ့သဘောနဲ့ထိန်းချုပ်အနေနဲ့မှာလူတွေကိုအကူအညီပေးနိုင်မှုနဲ့ထွက်ခွာနိုင်အောင်ဆိုပြီးရုရှားကနေ့စဉ်9နာရီကြာတက်ခတ်မှုတွေရပ်ဆက်ထားမယ်ကြောင်းကြေညာထားတာဖြစ်ပါတယ်။ကုလသမဂ္ဂကပိတ်ဆို့တံခတ်တားမြစ်ထားတဲ့စစ်လက်နက်ပစ္စည်းတွေကိုမြောက်ကိုရီးယားကတင်ပို့ခဲ့တဲ့နိုင်ငံတွေနဲ့မြန်မာနိုင်ငံလည်းပါဝင်ကြောင်းကြွမ်းကျင်သူတွေပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့တားမြစ်ချက်ကိုချိုးဖောက်ပြီးမြန်မာနိုင်ငံကိုပက်ထရီတန်မစ်ဆိုင်းတုံးစနစ်တင်ပို့ခဲ့တယ်လို့စီးရီးယားနိုင်ငံကလည်းပက်ထရီတန်မစ်ဆိုင်းတုံးနဲ့ဒါရုလက်နက်တွေတင်ပို့ခဲ့ကြောင်းမြောက်ကိုရီးယားပေါ်တံခတ်မှုတွေကိုစောင့်ကြည့်ခဲ့ခတ်နေတဲ့ကြွမ်းကျင်သူဖွဲ့ကအစီရင်ခံစာထုတ်ပြန်မှာပြောဆိုလိုက်ကြပါ။ရော့ကက်တုံးပစ်စင်တွေမြေပြင်ကဝင်ပစ်မစ်ဆိုင်းတုံးတွေနဲ့ပက်ထရီတန်မစ်ဆိုင်းတုံးတွေပါဝင်တမယူးချလက်နက်တွေမြန်မာနိုင်ငံကိုမြောက်ပူကိုရီးယားကတင်ပို့ခဲ့တဲ့ထောက်ထားလို့ရှိတဲ့အကြောင်းစာမျက်နှာနဲ့အကျော်ပါဝင်တဲ့အစီရင်ခံစာကိုကိုကဖော်ပြခဲ့တာပ
ါကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Alfredos ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲနဲ့ 9:00 နာရီအထိ9မီတာ19 25ရို့ကနေတင်ဆက်ခဲ့တာပါVOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.